လက်ရှိဗြိတိန်နိုင်ငံအပါအဝင်ကမ္ဘာနိုင်ငံအများပြားမှာကိုရိုနာဗိုင်းရပ်စ်မျိုးဗီဇဖွဲ့စည်းပုံဆင့်ငယ်ပြောင်းလဲပြီးကူးစက်များလာနေတဲ့အခြေအနေနဲ့ပတ်သက်လို့ဗြိတိန်နိုင်ငံကမြန်မာသမားတော်ကြီးဒေါက်တာတက်ကူကိုဆက်သွယ်မေးမြန်းတင်ပြမှာပါ။ကျွန်တော်အောင်မြတ်သူပါ။အခုနောက်ဆုံးတွေ့ရှိရတဲ့ဗီဇပြောင်းကိုရိုနာဗိုင်းရပ်စ်ပိုးရဲ့အနေနဲ့အတိုင်းအတာနဲ့ပတ်သက်လို့ဒေါက်တာတက်ကူကအခုလိုစပြောပါတယ
်။အော်သူကပေါ့နော်ဟိုအန်ဒီရောပူကြည့်တာတော့ဒေတာရယ်ဘာလို့လဲဆိုတော့ဗိုင်းရပ်စ်ဆိုဒီမှာသူ့ရဲ့ပတ်ဝန်းကျင်မှာပေါ့နော်သူ selection တန်ရေးအတွက်သူကအများတန်းဗီဇတွေကိုအများတန်းပြောင်းပြီးတော့ယူရီတက်လို့မရအောင်လို့ပေါ့နော်သူကဟိုပူခက်အောင်လို့လုပ်တဲ့သဘောရှိတယ်အဲ့ဒါဗိုင်းရပ်စ်ဒီဗိုင်းရပ်စ်မှမဟုတ်ဗိုင်းရပ်စ်တိုင်းအဲ့လိုပဲလုပ်ကြပါတယ်အဲ့တော့ကြာဒီကောင်ကဘာဖြစ်သွားလဲဆိုတော့အခုပေါ့နော်လူခန္ဓာကိုယ်ရဲ့မှာပေါ့နော်နာရာရှည်လူတွေဆီကရတယ်လို့ကျွန်တော်တို့ဟိုခံမှန်းထားရပါတယ်အဲ့ဒီမှာအကြိုက်နေတဲ့ virus ကလူကိုယ်ခန္ဓာထဲမှာအကြိုက်နေသွားတဲ့အခါမှာသူကနေပြီးတော့ဗီဇတွေကိုပြောင်းလဲဖို့ပေါ့နော်အတူတူအချိန်ရသွားတယ်ပေါ့လူတယောက်ရဲ့ခန္ဓာကိုယ်ထဲမှာနေသွားလေအခါမှာအဲ့တော့ကြတော့ဘာဖြစ်လဲဆိုတော့သူကပူပြီးအစွမ်းထက်လာတဲ့သဘောရှိတယ်သူက80ရာခိုင်နှုန်းပေါ့နော်ပူပြီးတော့ကူးဖို့လို့အရင်တွေ့ထားရတဲ့ဟာတဲ့ကို80ရာခိုင်နှုန်းပူကူးပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ကဒီဟာကိုတော်တော်စိတ်ပူရပါတယ
်ဟုတ်ကဲ့အော်ဆရာတို့နောက်ဗီတိန်မှာတွေ့ရတဲ့ဗီဇပြောင်း virus နဲ့နောက်ပိုင်းတောင်အာဖရိကတို့အာရှနိုင်ငံတို့မှာတွေ့လာရတဲ့ဗီဇပြောင်းဗိုင်းရပ်စ်တွေကအဲ့ဒါအတူတူပဲလားဆရာ
ဟိုသူကတော့ဗိုင်းရပ်စ်ကထုံးစံတိုင်းပဲခုနကကျွန်တော်ပြောသလိုပဲ strain တွေအမျိုးမျိုးပြောင်းနေမှာပဲဖြစ်တဲ့အတွက်ဒါကတော့ဓမ္မတာပဲပေါ့နော်တချို့ strain တွေလည်းမတူခြင်းလည်းမတူနိုင်တာဖြစ်နိုင်သလိုအခုလောလောလတ်လတ်ပေါ့နော်အခုဒီဆောင်းတွေမှာဖြစ်သွားတဲ့ဟာကတော့ကျွန်တော်တို့အခုဒီမှာ British ဟိုဒီ virologist တွေနဲ့ epidemiologist တွေကဗာပြောထားလဲဆိုတော့ဒီ virus ကလည်း South Africa နဲ့ UK ကိုရောက်လာလို့သူထင်ပါတယ်လို့ပြောထားတယ်။ဆိုတော့ပေါ့တူနိုင်ပါတယ်ပေါ့နော်။ပြီးတော့နောက်တစ်ခုကတခြားနိုင်ငံတွေမှာအခုနိုင်ငံပေါင်း20ကျော်ဒီနေ့ဆို20ကျော်သွားပြီ။ဒီ strain အစ်စ်ကြောင်းနေတာပေါ့နော်။အဲ့ဒါကဘယ်ထိရောက်လဲဆို Australia တို့ Japan တို့ထိုင်းနိုင်ငံတို့ Singapore တို့ထိကိုရောက်သွားတယ်။ပြီးဒီ European Union အိန္ဒိယချင်းနိုင်ငံတွေရောအပါအဝင်ပေါ့နော်။အဲ့ဒါ live set ကြီးတော့ဘယ်ကလာလဲဆို UK ကလာတဲ့ခီးသွွားရိစီကနေလာတယ်လို့သူတို့သိရှိရတယ်အဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကတော့အဲ့ evidence တွေကဒါဟာပဲလို့ပဲကျွန်တော်တို့ယူဆပါတယ
်ဆက်ဒီလိုဆိုရင်ကျွန်တော်တို့မြန်မာနိုင်ငံမှာရောဒီ virus တွေရောဗီဇတွေပဲကြောင်းသွားပြီလေ
အဲ့ဒါရောပေါ့နော်ဟိုကျွန်တော်တို့ပြောရခက်ပါတယ်ခင်ဗျာဗီဇကြောင်းသွားလားမကြောင်းသွားလားဆိုတာဘာပုံမှန်မူတည်လဲဆိုတော့စတတ်တဲ့ပုံမှန်မူတည်ပါတယ်စတတ်ပြီးတော့ပေါ့နော်နိုင်ငံတိုင်းမှာဒါမျိုးတစ်ချိန်လုံးလိုက်ပြီး virus account ကိုလိုက်မကြည့်နေပါဘူးကျွန်တော်ကဥပမာအဖြစ်တခုပြောရရင်ပေါ့နော်ကျွန်တော်တို့ test လုပ်တယ်ဆိုတော့ PCR လုပ်တယ်ဆိုတာဒီ virus COVID-19 virus positive ဆိုတာပဲကျွန်တော်တို့သိရတာပါဘယ် virus အမျိုးအစားမျိုးလဲဆိုတာတိတိကျကျ virology လို့ခေါ်တဲ့ virus အထူးကုတွေကနေပြီးတော့ virus ကို specialist လုပ်ထားတဲ့လူတွေကနေပြီးတော့ပြန်လည်ခွဲခြားစိတ်ဖြာပြီးတော့ဒီဓာတ်ခွဲကနေမှသိချာချာလေ့လာမှသာလျှင် virus ကဒီ COVID-19 ငိုစဖြစ်တဲ့ virus မျိုးလားနောက်အသွင်ပြောင်းသွားတဲ့ virus မျိုးလားကိုသိနိုင်ပါတယ်ရိုးရိုးကျွန်တော်တို့ test လုပ်ရုံနဲ့ covid 19ဆိုတာပဲကျွန်တော်တို့သိရမယ်ဟိုဘယ် strain လဲဆိုတော့ကျွန်တော်တို့မသိနိုင်ပါဘူ
းဆိုတော့ဆရာအခုပြောင်းလဲရတဲ့ဒီ
အဲ့တော့အဲ့လိုပြောခြင်းအဖြစ်ပေါ့နော်ကျွန်တော်တို့မြန်မာပြည်မှာဟိုပေါ့နော်ဟိုဘာဖြစ်နေဘယ် strain လဲဆိုတာကိုကျွန်တော်တို့ကပြောလို့မရပါဘူ
းအခုဆရာပြောင်းလာတဲ့ဒီ virus အစ်စ်တွေနဲ့ပတ်သက်ပြီးတော့လက်ရှိကာကွယ်ဆေးတွေအောင်ထိရောက်မှုရှိမလားဆရာ
အခုပေါ့နော်ကျွန်တော်တို့ဟိုတွက်ထားတာကတော့ဒီကာကွယ်ဆေးတွေကထိရောက်မယ်လို့ပဲတွက်ထားပါတယ်။ဘာလို့လဲဆိုတော့ဟာ virus ကပြောင်းမသွားဘူး။ virus မှာရှိတဲ့အတက်လေးတွေပဲနည်းနည်းပါးပါးဟိုအဲ့ထက်ကဗီဇလေးတွေပဲပေါ့နော်။နည်းနည်းပြောင်းတဲ့သဘောရှိတဲ့အတွက်အားလုံးနိုင်မယ်လို့ပဲကျွန်တော်တို့သတ်မှတ်ထားပါတယ်။ဒါပေမဲ့လည်းထုံးစံတိုင်းပဲကျွန်တော်တို့ဒီဆေးပညာမှာဘရောမှာကျွန်တော်တို့ကန်ဒီကံမှတရားရဂိုင်နှုန်းဆိုတာဘယ်သူမှပြောလို့မရပါဘူး။အများအမ်းသူတို့မှာကျွန်တော်တို့ probability နဲ့ပဲကျွန်တော်တို့အလုပ်လုပ်ရတဲ့အတွက်ဒါတွေကတော့ဒီကစောင့်ကြည့်မှာပဲသိရပါမယ်အခုကျွန်တော်တို့ကြားရတော့ Pfizer ကပြောလဲဆိုတော့အကယ်၍များတယ်သူတို့ဆေးရဟိုပေါ့နော် new strain ကိုများ cover မဖြစ်လို့ရှင်သူတို့ကချက်ချင်းဖြတ်ပြန်ထုတ်နိုင်ပါတယ်လို့သူတို့ပြောထားပါတယ်ဒါပေမဲ့လည်းအခုကျွန်တော်တို့တိသက်လောက်ကတော့ဒါဟာကာကွယ်ပါလိမ့်မယ်အားလုံ
းဒေါက်တာတက်ကူကိုကိုယ်တိုင်ကာကွယ်ဆေးထိုးရတယ်ဆိုတော့ဆေးရရဲ့တွေ့ကြုံနဲ့ဗီတိန်နိုင်ငံမှာကာကွယ်ဆေးထိုးပေးနေတဲ့အခြေအနေဘယ်လိုရှိလဲဆိုတော့ပြောပြပေးလို့ရမလား
အခုကျွန်တော်အခုလောလောဆယ်ကတော့ကျွန်တော်ကတော့ဘာမှမဖြစ်ဘူးကိုယ်တိဆိုတော့နည်းနည်းလေးတော့လက်မောင်းလေးအောင့်တောင့်လေးတော့ဖြစ်လာတယ်ပေါ့နော်အခုကျွန်တော်ကဟိုအားထိုးခဲ့တာဒီ UK ဆန်တော်ကြီးမလက်ပိုင်းအားထိုးခဲ့တာဆိုတော့အခုညနေ UK ဆန်တော်ကြီးအခုညနေညဖြစ်နေပြီအခုရတိကျွန်တော်ပေါ့ touch wood ဘာမှမဖြစ်သေးပါဘူးဒါပေမဲ့ဟိုလက်မောင်းလေးနည်းနည်းအောင့်တောင့်လေးရှိတယ်ဆိုတော့ကျွန်တော်ကကြိုတင်ပြီးတော့ကိုယ့်ကိုကာကွယ်မယ်ဒီနေ့ညပါရာစီတမောလေးနှလုံးတောက်အိမ်မယ်ဘာလို့လဲဆိုတော့တော်တော်များများပြောတယ်ခေါင်းကိုက်တယ်အဖျားတတ်တယ်လို့ပြောတော့ ကျွန်တော်အဲ့ဒါဟိုအဲ့ဒါတော့နည်းနည်းကျွန်တော်ကာကွယ်လိုက်မယ်ပေါ့နော်ပါစီမုံနှလုံးလောက်တောက်အိတ်ဒါကိစ္စမရှိပါဘူးလူတွေလည်းဘာမှအန္တရာယ်မရှိဘူးဒါပေမဲ့တို့ပြောတာတော့အဓိကအရန် sensitive ဖြစ်တဲ့လူတွေရှိရပေါ့နော် allergy တွေဖြစ်ပြီးတော့အရန်ဟိုဆိုးဝါးလွန်အားကြီးတို့တချို့ဆို intensive care တွေပဲရောက်ပြည့်လူတွေဆိုတော့သတိထားရမယ်လို့ပြောပါတယ်ထို့ရက်ပြီးတော့လည်းကျွန်တော်တို့ဘာလုပ်လဲဆိုတော့သူတို့ကကျွန်တော်တို့အိမ်ုံပေးမပြောင်းကျွန်တော်တို့ observation 15မိနစ်လို့ထားပါတယ်အဲ15မိနစ်ထားပြီးတော့မှဒီစကားကျွန်တော်တို့ဒီစကားတီးပြီးတော့မှစိတ်ချပြီဆိုမှအိမ်ပြန်လွတ်ပါတယ်ကျွန်တော်တို့ကားမောင်းပြန်လို့ရပဲကိုကားကိုမောင်းပြီးဒီပေါ့နော်တက္ကစီမထိုးခင်တော့ဘာသတိပြုရမလဲဆိုရင်28ရက်အတွင်းမှာကိုဗစ်မဖြစ်ထားရပါဘူး28ရက်အတွင်းမှာကိုဗစ်မဖြစ်ထားပါဘူးဆိုတော့နှမျိုးရှိရပေါ့နော်တချို့ကတော့ test positive ဖြစ်ထားတာလူရှိရနောက်တချို့ကတော့ test ကိုမလုပ်ပဲနဲ့ကိုဗစ်ရဲ့ symptoms တွေခြားတာတွေနားတွေဖြစ်ဖူးတဲ့လူတွေပေါ့နော်အဲ့လိုလူမျိုးဆိုလို့ရှိရင်သူတို့လုပ်မပေးဘူးမထိုးပေးဘူးပြီးလို့ရှိရင်နောက်ဒီတပတ်အတွင်းမှာလွန်ခဲ့တဲ့တပတ်အတွင်းမှာကျွန်တော်တို့ခုစောင်းရပြီးမှထိုးရဲ flu jab လို့ခေါ်ရဲဒီတုတ်ကွေးယောဂါကာကွယ်ဆေးထိုးမထားဘူးတပတ်အရင်ကြိုထိုးထားရမယ်ပေါ့နော်ပြီးလို့ရှိရင်အခုလောလောဆယ်လာထိုးရဲနေမှာအဖျားမရှိရဘူးပြီးရင် covid symptoms တွေပေါ့နော်နာစီတာတို့ချောင်းဆိုးတာတို့အဖျားတက်တာတို့လေကောင်းတာတို့နှာခေါင်းကနေပြီးတော့အနံ့မရတာတို့အဲဒီရှာနေပြီးတော့ရတာများတော့ဒီ symptom တွေရှိနေထိုးမပေးပါဘူး
လက်ရှိဗြိတိနိုင်ငံရဲ့နေရာတချို့မှာဗိုင်းရပ်စ်ပိုးကဗီဇပြောင်းပြီးကူးစက်နေတဲ့နှုန်းကလည်းအရန်ဆိုးလာနေတဲ့အတွက်ရောဂါထိန်းချုပ်ရေးဗြိတိန်ဆိုးအားကတင်းတင်းကြပ်ကြပ်ကင်တွယ်နေကြောင်းလဲဒေါက်တာတက်ကူကူက VOA ကိုပြောပါတယ်